ချင်းပြည်အတွင်းမှာတိုင်းရင်းသားနဲ့နှက်ကောင်အဖွဲ့ရဲ့ချင်းချင်းကြားမှာစီးရီးတင်းမာနေမှုတွေကြောင့်ဒေသရဲ့ကြီးရွာသား2000လောက်ကစီးပြီးတင်းဆောင်နေရပါတယ်။ပို့လက်နှက်ကောင်အဖွဲ့ PNL နဲ့တောင်ပိုင်းချင်းပြည်တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်မိုင်းပယ်ဒေသခံ900လောက်က UWSC ဝါတပ်ဖွဲ့နေညီထဲမှာတင်းဆောင်နေရတယ်လို့ရှမ်းတပ်ဖွဲ့ချင်းချင်းကြားတိုက်ပွဲတွေကြောင့်လည်းဒီဘောမြို့နယ်မှာစီးပီးဆောင်ချောင်းနဲ့ချီပြတောက်တင်နေစေဖြစ်ပါတယ်။ပြည်စုံကတော့ Thai Two Side View မြန်မာပိုင်းသတင်းတော့နိုင်ပွဲငါကနေပြပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်မှာ PNL ဟိုမြူရာလူမျိုးရေးဖွဲ့ချုပ်နဲ့ RCS တောင်ပိုင်းရှမ်းပြည်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်တန်လွင်ညစ်ကိုဖျက်ပြီးနေရက်ကနေတင်းချောင်လာတဲ့ပိုးဒုက္ခတဲ့900ခန့်ကို UWSA ဝါတပ်ဖွဲ့ကလည်းနေရာချထားပေးတယ်လို့ပြင်ပဆက်ဆံရေးယုံတာဝန်ခံဦးကြီးရန်က VOA ကိုပြောပါတယ
်။ဒီမိုင်းပါတောင်ပြည်နယ်ခက်ကနေစီကြောင်းလာတဲ့ဆူဆောင်တွေကျွန်တော်ပြည်စင်ကတဲ့တန်းအားနေစာပြေမှာအခုချိန်ဒီပေါ့နော်။အဲရောက်900ဝန်းကျင်လောက်ရှိပါပြီနော်။ရောက်ရှိလာတဲ့ဘိုးတိုင်းသားတွေကတော့အတတ်နိုင်ဆုံးချေဝါကူတာမှုတွေတောင်နေထိုင်စားထားမှုတွေကျွန်တော်တို့အတတ်နိုင်ဆုံးပြင်ရင်းထားမှာလည်းရှိပါတယ်။ဘလားဆိုတော့ဒီခိုင်လုံမျိုးနယ်မှာနော်တင်းစားကြီးရွာမှာကျွန်တော်တို့ဒီခိုင်ဖို့ပြင်ဆင်ရပါမယ်နော်။
မိုင်းပါမြို့နယ်တွင်လောင်ချိုရွာ၊မိုက်ပုတ်ရွာ၊ပန်ပိရွာကကြီးရွာသားတွေဟာဒီဇင်ဘာလကွန်ပိုင်းလောက်မှာဖြစ်ပွားခဲ့တဲ့ပိုးလက်နက်ကန်ဖွဲ့နဲ့တောင်ပိုင်းချမ်းပြည်လက်နက်ကန်နှစ်ဖွဲ့ကြားစီယူပတိပခတ်ကြောင့်ဒီဇင်ဘာ25ရက်နေ့ကနေကလေးစီဖွဲ့ပြေးလာနေတယ်လို့ဦးညီရန်ကဆိုပါတယ်။ပိုက်ပွဲတွေကြောင့်ပိုးရွာသားတွေနေရက်ကနေတင်းရှောင်နေရတဲ့ဖြစ်စဉ်ပေါ် BNL ပိုးမြူရာလူမျိုးရေးဖွဲ့ချုပ်ဗိုလ်လုံးမှုဆောင်ကော်မတီဝင်ကုမှုခုမင်းစိန်ကအခုလိုပြောပါတယ
်။စီယူပတိပခတ်ရဲ့နောက်ဆက်တွဲလို့ပြောလို့ရအဓိကတော့အဲဆိုသာသာတွေချင်းပေါ်တော့ပေါ့နော်။ကျောင်းတော်ရွာသားတွေကလည်းဘယ်ဒီမှမနေနိုင်တော့အမျိုးအစပြည့်အပေါ်လေးတွေရှိတော့ပေါ့နော
်ပို့ရွာသားတွေနေရကနေတင်းချောင်နေရတာဟာ RCS ကချင်းချမှုကြောင့်လို့ PNL ဆွဆွဲချက်ဟာမဟုတ်မှန်ကြောင်း RCS ပြောခွေရပုံမူကြီးဆိုင်ဦးကပြင်ဆိုပါတယ
်ဘယ်တာလို့မှလားနော်အံပြည့်တယ်မှာပေါ့ပို့ရွာသားတွေတချို့ပေါ့နော်နောက်ပဲချကူပြီးစောင်းနေကြတယ်ဆိုလို့ပြောတယ်မဆိုရင်ကျွန်တော်တို့ဒီကတက်ရတော့ CV ခေါ်တာတို့ PDD ချင်းချောက်တာတို့ဆိုတော့မလုပ်ရဘူးမဟုတ်
ရှမ်းပြည်နယ်မြောက်ပိုင်းဒီပေါ်မြို့နယ်တွင်တောင်ပိုင်းရှမ်းပြည်တပ်ဖွဲ့ RCSSS နဲ့မြောက်ပိုင်းရှမ်းပြည်တပ်ဖွဲ့ SSPPSS တို့ကြားမနေ့ကညနေပိုင်းမှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ဒေသခံသူကအခုလိုပြောပါတယ
်။တိုက်ပွဲဖြစ်တာနောင်ကောင်းကြီးအနောက်မှာဗျ။ဒီပေါ်မြို့နယ်ဆိုတာဗျ။သူများကတနာခန့်ကြတာပြပါဗျ။ RCSSPP ဗျ။ຢາသားတော့ဘာမှဖြစ်ပါဘူးဗျ။သူတို့ကြားထဲမှာဖြစ်ဟုတ်ဗျ။
RCSF ဘက်ကတော့တိုက်ပွဲဖြစ်ပွားကြောင်းအတိမပြုနိုင်သေးပေမဲ့အဲ့ဒီဒေသဘက်မှာရှမ်းတပ်ဖွဲ့နှစ်ဖွဲ့လှုပ်ရှားနေတာကိုတော့အတိပြုပြောဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တွင်ရှမ်းလက်နက်ကန်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲကြောင့်စစ်ရှောင်1400ကျော်ရောက်ရှိနေတယ်လို့တီဘောမြို့နယ်နယ်စည်းမခြားကူညီပေးရေးဖွဲ့တာဝန်ခံကူမျိုးကပြောပါတယ
်။တိတ်ဆောင်လာတဲ့ဒီဖုံးဆောင်တွေပါဒီမှာတော့အားလုံးပေါင်းလူကြီး1480ရှိတယ်။ဒါတွေကများတယ်ဆိုတာကကျွန်တော်တို့တွန်ကြိုင်နာအဲကုန်းစော့ပါနော်။ဘူနာရွာตาลงยัวบ่เนาะจอนแม่หมอลงกงส่งยัวเออไอ้ยัวเนี่ยนี่จอมาตัดละกันล่ะดิ
สิช่างยัวก้าดิฮะตีบ้อมยุพุงจีจ้องใต้กู้คู่มาโคลงเลยจ่าล่ะพี่พี่เนี่ยยิงกูไม่เปลี่ยนไหนดีแต่ฉินนี่มาชื่อนี่บาเดดิเซมเบอร์22ရက်နေ့ကနေ25ရက်နေ့ထိဒီဘောမြို့နယ်တွင်စံတပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားမှုကြောင့်ရွာပေါင်း100ရွာကလူဦးရေ1200ကျော်နေရာဆုတ်ခွာနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယူ UNOCHR ကနေတရင်ထုတ်ပြန်ထားပါတယ်ဒီဇင်ဘာလ31ရက်နေ့ကနေ2019နှစ်သိက္ခာနှစ်တိလမ်းမတူမြို့နယ်တွင်ကောင်ပိုင်းရှမ်းပြည်တပ်ဖွဲ့နဲ့တမ်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲကြောင့်မန်ဆန်ဖုန်ကြီးကျောင်းမှာစစ်ဗေးခိုလုံနေရတဲ့နန်းငူနန်းဟန်လောင်းအော်ရွာကရွာသား400ကျော်ဟာဒေသတွင်းချင်းတွေငြိမ်သက်လို့မနေ့ကနေရက်ရင်းကိုပြန်သွားခဲ့ပြီလို့မန်ဆန်ရှစ်ရှာကူညီရေးဖွဲ့ဝင်တွေကပြောပါတယ်။လက်ရှိရှမ်းပြည်နယ်တွင်းမှာမြမတပ်မတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲငြိမ်သက်နေပေမဲ့အဖွဲ့အစည်းချင်းကြားမှာနေမြေပိုင်ဆိုင်မှုပြဿနာကြောင့်စည်ရေးတင်းမာနေဆဲဖြစ်တယ်လို့ပြည်ပကဖြစ်ပေါ်ရဒေတာကကြေးရွာသားတွေကလည်းစစ်ကေးဆောင်ဖြစ်နေရာကနေတင်းဆောင်နေရဆဲဖြစ်ပါတယ်ခင်ဗျာ
။ဆိုင်ကုန်းတင်ပြပို့ထားတာဖြစ်ပါတယ်။